ကျွန်တော်တို့နဲ့ Trump ရွေးကောက်ပွဲမှာအနိုင်ရအောင်သူ့ရဲ့ကိုယ်ရေးအရာရှိတွေကရုရှားအရာရှိတွေနဲ့အကူအညီယူဖို့ကြိုးစားမှုရှိမရှိနဲ့မနစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိတယ်ဆိုတဲ့ဆူဆွဲမှုတွေကြီးထွားလာနေတာနဲ့ပတ်သက်ပြီး FBI အကြီးအကဲဟောင်း James Comey ဟာဒီကနေ့ကြာသပတေးနေ့မနေ့ပိုင်းမှာအထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုမှဖြစ်ပါတယ်လူများစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဒီကြားနာပွဲမှာ Mr. Comey ဟာသူနဲ့သမ္မတ Trump တို့ကြားသမအင်ဂျူရောတွေ့ဆုံပွဲတွေကပြောကြချက်အသေးစိတ်တွေကိုတင်ပြမှာဖြစ်ကြောင်းအထက်လွှတ်တော်ကော်မတီကဒီပုဒ်ထူးနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအကြောင်း VOA သတင်းတော့ PT Hinlin Jeff Custer တို့ပြပထားတဲ့သတင်းတွေကိုကိုးကားပြီးဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ
်သမရဒေါ်နယ်ထရမ့်အပါအဝင်လက်ရှိအရာရှိတွေနဲ့အရင်အရာရှိဟောင်းတွေပေါ်မှာဆန့်ကျင်စစ်ဆေးမှုတွေနဲ့ပတ်သက်ပြီး FBI ရဲ့ကိုင်ကယ်ပုံတွေကိုသမရအင်ဂျူမှာပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးစစ်စာရှိဖို့သမရကသူ့ကိုပန်ကြားခဲ့တယ်လို့ FBI အကြီးအကဲဟောင်း James Comey ဟာကြေတပင်းနဲ့အထက်လွှတ်တော်ဂျန်လာပွဲမှာထွက်ဆိုဖို့ရှိနေပါတယ်။အထက်လွှတ်တော်စုံစမ်းရေးကော်မတီကကြေတပင်းနဲ့ဂျန်လာပွဲမတိုင်မီတရက်ကြိုတင်ထုတ်ပြန်တဲ့မိတ်တူမှာ Mr. Comey ရဲ့စာမျက်နှာ9မျက်နှာပါအဖွဲ့အမှားစကားပြောကြားချက်တွေကိုဖော်ပြထားတာပါ။အရင်ကသမရနဲ့မစ္စတာကိုမီတို့ရဲ့တီးတန့်တွေ့ဆုံပြောကြားမှု၅ခုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဖော်ပြထားပါတယ်။သမရထရမ့်ကဇေယျပုံရုံးခန်းထဲမှာတွေ့ဆုံစဉ်ကစစ်စာရှိတဲ့လူကိုလိုချင်ကြောင်းနဲ့သူ့ကိုစစ်စာရှိမယ်လို့ညွှန်းလင်းထားကြောင်းပြောကြားခဲ့တယ်မှာမစ္စတာကိုမီကစကားတစ်လုံးမှပြန်မပြောဘဲမျက်နှာအမူအရာကအစဘာမှမပြောင်းလဲတဲ့နေနေတာမို့နှစ်ယောက်သားတယောက်မျက်နှာတယောက်ချင်းနဲ့မလုံမရှားနဲ့ငြိမ်သက်နေခဲ့တယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကတော့သမ္မတထရမ့်ကအဲ့ဒီမတိုင်ခင်တည်းကသူအလုပ်ကဖြုတ်ပစ်ခဲ့တယ်။အဲ့ဒီချိန်ကနိုင်ငံတော်အကြံပေးဖြစ်တဲ့မိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့ပြောကြားခဲ့ကြောင်းနဲ့သူဟာလူကောင်းတယောက်ဖြစ်တဲ့အတွက်သူ့ကိုတော့မစုံစမ်းနဲ့ဆက်ထားမယ်လို့ညွှန်းလင်းကြောင်းသမ္မတရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။သမ္မတထရမ့်ကတော့မစ္စတာဖလင်းကိုစုံစမ်းမှုတွေမလုပ်ဖို့အတွက်မစ္စတာကိုမီကိုဖိအားပေးခဲ့တယ်ဆိုတဲ့အချက်ကိုပြည်ကလေးလာရဲမှာပဲမဟုတ်မှန်ကြောင်းပြောထားတယ်လို့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာရုရှားဆွမ်းမှုမှုရှိအောင်သူ့အစိုးရအဖွဲ့ဝင်တွေကစူးစမ်းခဲ့တယ်ဆိုရယ်ဆက်ဆဲချက်တွေကိုပါပေးချက်ခဲ့ပြီးဒါဟာဒီမိုကရက်တစ်ပါတီဝင်တွေရဲ့အောင်လန်းတိုက်တဲ့လုပ်ရတဲ့ခုလို့ဆက်ဆဲခဲ့ပါတယ်။အဲ့ဒီနဲ့အကြီးကြီးဟောင်း James Comey ကိုမင်းရင်းဆက်ဆဲမှုတွေမလုပ်ခင်ဗုဒ္ဓဘူးနေမှာတော့အမျိုးသားထောက်လိုင်းအကြီးကြီး Dan Coats အမျိုးသားလုံခြုံရေး Agency NSC အကြီးကြီး Michael Rogers FBI ယာယီအကြီးအကဲ Andrew McAfee နဲ့ဒုတိယရှေ့နေချုပ် Rod Rosenstein တို့ဟာအထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာထပ်ဆိုခဲ့ကြပါတယ်။ရုရှားအရာရှိတွေနဲ့တွေ့ဆုံမှုတွေနဲ့ပတ်သက်ပြီးညှင်းဆုပ်ဖို့အတွက်သမ္မတ Trump ကမလျော်ကန်တဲ့ဖိအားပေးမှုမျိုးလုပ်တယ်လို့သူတို့မခံစားရကြောင်း Mr. Rogers နဲ့ Dan Coats တို့ကထပ်ဆိုခဲ့တာပါ။ဒါပြင်လည်းသူတို့ဟာသမ္မတနဲ့တီးတန့်ပြောကြားချက်တွေကိုထုတ်ပြောဖို့အတွက်တော့ညှင်းဆုပ်ကြပါတယ်။ Mr. Rogers ကကျမ်းစာပွဲမှာအခုလိုမဖြေကြတာဟာမင်းကွန်ဟာမင်းတဲ့နဲ့မင်းကွန်မဟုတ်ဘူးလို့ထင်ရင်မိကြောင်ပြောကြခဲ့တာမို့ဒါကိုစိတ်ကျက်တယ်လို့ပြောသူကတော့မင်းပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်မှ Angus King မှာ
What you feel isn't relevant at all.
ဘုဒ္ဓကြီးကမဖြေသင့်ဘူးလို့ထင်တာကသူတောင်မရှိလို့လို့ဖြေလည်းမဟုတ်ပါဘူး။ဒါဟာအုတ်ထုတ်ရေးဘက်ကအခွင့်အရေးခံနေမနေရှိလာဖို့မင်းများနာမှုဒီမင်းကွန်ကိုဖြေဖို့လိုအပ်ပါလား။
ဝါရှင်တန်ဒီစီမှာနှစ်ယောက်ကျန်းလာပွဲပြုလုပ်နေတာဖြစ်ပြီးဗိုလ်တပုနဲ့ကျန်းလာပွဲမှာအမေရိကန်ထောက်လိုင်းအကြီးအကဲတွေရဲ့ထွက်ဆိုချက်ပြီးကျန်းတဲ့ပင်းနေမှာတော့မစ္စတာကိုမီရဲ့ကျန်းလာပွဲကိုမနေ့ဆင်နာရီမှာစတင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့အခုကျန်းလာပွဲနဲ့ပတ်သက်ပြီးသမ္မတအင်ဂျူမှာသတင်းတောက်တွေရဲ့အမေကိုဖြေကြားရမှာတော့သူ့အနေနဲ့မစ္စတာကိုမီအတွက်ဆူတောင်းပေးနေတယ်လို့ပြောကြားခဲ့ပါတယ်
I wish you luck. Thank you, everybody.
သမားကျတဲ့ပြင်းမှာသမားအင်ဂျူမှာပုံမှန်တာဝန်တွေကိုထမ်းဆောင်နေမှာဖြစ်ကြောင်းသမားအကြံပေးရှောင်းစပယ်ဆယ်ကသတင်းထုတ်တွေကိုပြောပါတယ်။ Mr. Comey ကျန်းလာပွဲထွက်ဆိုချက်တွေဟာ2016သမားရွေးကောက်ပွဲမှာ Republican သမားအနိုင်ရအောင်ရုရှားကအကူအညီပေးခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီး Republican Party ဝင်တွေအတွက်ဖိအားတွေပို့လာနိုင်တာလည်းဖြစ်ပါတယ်။